Welcome to the Voice of America in Burmese.
Mingla mena kimashi. Washington News Review American တန်ကနေ2016ခုနှစ်ဇူလိုင်လ8ရက်တောက်ကြနေနေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူချင်ညာပေးမှာပါHillary Clinton ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူဆန်ကိုပိုင်အီးမေးလ်သုံးစွဲမှုနဲ့ပတ်သက်ပြီး FBI စုံစမ်းစစ်ဆေးမှုကအောက်လွှတ်တော်ကော်မတီမှခုခံပြောဆိုခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ် Christy Kenney ဟာမြန်မာနိုင်ငံကိုဇူလိုင်လ7ရက်နေ့မှာလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံက Muslim လူနည်းစုတွေအထူးသဖြင့် Rohingya Report ခွဲခြားဆက်ဆံတာနဲ့ပတ်သက်ပြီးတော့ကျတဲ့ပရင်းနေကဥရောပပါလီမန်မှာရှုံချကြောင်းအဆိုပြုခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ကျင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးမှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marshall နဲ့ရခိုင်ပါတီခေါင်းဆောင်တွေတွေ့ဆုံရမှာဘာတွေတိုက်တွန်းပြောကြားခဲ့တယ်ဆိုတာကိုကြားဖို့ရှိပါတယ်အဲဒီနောက်ရခိုင်ပြည်နယ်မှာရေဘေးတင့်သူတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးလိုအပ်နေကြောင်းသတင်းပေးပို့ခြင်းနဲ့အတူနားဆင်ရမှာကတော့
ဒီမဘာသာကြောင့်ဘုံတို့နိုင်ငံခြားမှာနေတဲ့ဘုန်းကြီးတွေဟာအန္တရာယ်တော်များများဖြစ်လာတယ်ဘုံဝါကြီးကတခုဖြစ်လိုက်တဲ့ဥရဒုကိစ္စနဲ့ပတ်သက်ပြီးဖြစ်တာတွေများတော့ဒီကိစ္စတွေကနောက်ပိုင်းမှာ
အပြည့်ပြည့်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကဆရာတော်တပါးမဘာသာနဲ့ပတ်သက်လို့မိန့်ကြားခဲ့တာပါအပြည့်စုံကိုတော့သတင်းစီစဉ်အပြည့်မှထုတ်လင်းပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်တို့ကကြောပြပါအောင်ရှင်
Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားချိန်တုန်းကလက်ဝဲအချက်လက်တွေပါဝင်တဲ့ email တွေကိုရယူပေးပို့တာမှာလုံခြုံမှုမရှိတဲ့ကိုယ်ပိုင် email server ကိုတုံးခဲ့တဲ့အတွက်အလွန်မင်းကိုပေါ့ရော်တယ်ဆိုတာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့ပေမဲ့ဘာကြောင့်ရာဇဝတ်ကြောင်းအရဆွဲချက်မတင်ဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီး FBI အကြီးအကဲကခုခံပြောဆိုခဲ့ပါတယ်။အခု Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton ဟာအရင်သူနိုင်ငံခြားရေးဝန်ကြီးဖြစ်နေရှိနေစဉ်မှာထိတ်တန့်လက်ဝဲချက်တွေကိုသူကိုယ်တိုင်ဖြစ်စေသူ့လက်ထောက်တွေကဖြစ်စေပေါက်ကြားစီလိုတဲ့အရည်ရွယ်ချက်နဲ့တမင်လှုပ်ဆောင်တဲ့အထောက်ထားတစုံတရာမတွေ့ရဘူးလို့တနစ်ကြာစုံစမ်းခဲ့ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးသူတွေကတွေ့ရှိကြောင်း FBI ညွှန်ကြားမှု James Comey ကအောက်လွှတ်တော်ကော်မတီကိုကြက်တပရင်းနေမှာထွက်ဆိုခဲ့ပါတယ်။ Mrs. Clinton 2009ခုနှစ်ကနေ73ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်ပေးပို့ခဲ့တဲ့ email စာပေါင်း 3,000 ကျော်ထဲမှာထိတ်တန့်လျှောက်ဆားရက်စာတမ်းပေါင်း 173 ဆောင်တွေ့ရှိခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ American နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့အတွက်ကြိုးပမ်းနေတဲ့ Hillary Clinton ကိုတရားစွဲဆိုဖို့အတွက်မတင့်လျော်ဘူးလို့ Mr. Comey ကပြောပါတယ်။1918ခုနှစ် American ဥပဒေတရအရကြီးမားတဲ့ပေါ့ဆမှုကိုပြင့်ဖို့ဖြစ်သတ်မှတ်ခဲ့ပေမဲ့ဒီဥပဒေကိုထောင်လိုင်းရင်းနဲ့ပတ်သက်တဲ့အမှုတစ်ခုမှာတကြိမ်သာအသုံးပြုခဲ့ပြီးဒီလိုပေါ့ဆမှုနဲ့ပတ်သက်ပြီးတရားစွဲဆိုတဲ့ကိစ္စအသင့်လျော်ပါမလားဆိုပြီးတရားရေးဌာနရှေ့နေကြီးတွေကအစိုးရမကင်းဖြစ်နေကြတာပါ Mrs. Clinton ပေါ်မှာဆွဲချက်တစုံတရာမတင်မဲ့ဒီကိစ္စပိတ်ပစ်ဖို့အတွက် Mr. Comey အကြံပြုတင်ပြချက်ကိုရှေ့နေချုပ် Loretta Lynch ကလက်ခံထားပါတယ်ဒါပေမဲ့လည်းဒီလိုတရားမဆွဲဖို့အကြံပြုခဲ့တဲ့ပုံမှာ Republican လွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်တိုက်ခိုက်နေကြပါတယ်
အမေရိကန်နိုင်ငံအနောက်လယ်ပိုင်းမီနီဆိုတာပြည်နယ်က Falcon Heights မြို့မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဖရိကနယ်ပွားအမျိုးသားတအုပ်ဟာပုံမှန်မော်တော်ယာဉ်အသွာလာတွေကိုရပ်တန့်စစ်ဆေးမှုလုပ်နေတဲ့ရဲတပ်ဖွဲ့ဝင်တအုပ်ရဲ့ပြစ်ခတ်မှုကြောင့်သိဆုံးခဲ့ပြီးပြည်နယ်အုပ်ချုပ်ရေးမှူး Mark Dayton ကဗဟိုအစိုးရအဆင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်စိန့်ပေါ်မြို့မှာနေထိုင်တဲ့အသက်32အရွယ်Philando Castile မောင်းနှင်လာတဲ့ကားကိုရဲသားတအုပ်ကရက်တန့်ခိုင်းပြီးတဲ့နောက်တနက်နေ့ပြစ်ခတ်ခံပြီးတိစုံသွားခဲ့တယ်လို့ရဲတွေကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ရလဲဆိုတာကိုရဲတွေကရှင်းမပြခဲ့ပါဘူး။ပြည်내အုပ်ချုပ်ရေးမှူးဒေတန်ကတော့ Philando Castile သာလူပြူတအုပ်ဖြစ်မယ်ဆိုရင်ဒီလိုပြုမှုဆက်ဆံခံရမယ်မထင်ဘူးလို့ပြောခဲ့ပါတယ်။ Castile မောင်းနှင်လာတဲ့ကားထဲမှာအမျိုးသမီးတအုပ်နဲ့ကလေးတအုပ်လိုက်ပါလာပြီးတနက်နေ့ပြစ်ခတ်ပြီးချိန်မှာအဲ့ဒီအမျိုးသမီးကဒီအဖြစ်အပျက်ကိုသူမရဲ့ cellphone နဲ့ video ရိုက်ပြီးသူမရဲ့ Facebook အကောင့်ကနေတိုက်လွှင့်တင်ခဲ့ပါတယ်။ဒီ video ထဲမှာတီဟာလဲကြပြီးသွေးတွေအလွန်ထွက်နေတာတွေ့ရပြီးရဲသားတအုပ်ကဒရိုင်ဘာရဲ့ဘေးကားဘရင်မော့ကနေတနက်နေ့ချိန်ထားတာကိုတွေ့ရပါတယ်။ဒီဖြစ်ပျက်ဟာအမေရိကန်နိုင်ငံတောင်ပိုင်းလူဝီစီယန်းနာပြည်နယ်မှာအသက်38နှစ်အရွယ်လူမဲအမျိုးသားအယ်ဒန်ရှီလင်းကိုတနက်နေ့ပြစ်ခတ်ခံရတဲ့ဖြစ်ရပ်ဖြစ်ပွားပြီးတရက်အကြာမှာထပ်ပြီးဖြစ်ခဲ့တာဖြစ်ပါတယ်။
ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ရှားသူအတွက်ဝင်ရောက်ရှင်ပြိုင်ဖို့ဗြိတိရှ်ပြည်ထောင်ဝင်ကြီးထရီဆာမင်းနဲ့စွန့်ဝင်ကြီးအန်ဒရီယာလီဆမ်တို့ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။ကျန်သပရင်းလေးကဒုတိယအကြိမ်မဲပေးရန်မှာ Conservative တို့ရဲ့ Trial Party ကိုဥဆောင်ဖို့အတွက်ထရီဆာမင်းအတွက်196မဲအန်ဒရီယာလီဆမ်အတွက်84မဲနဲ့တရားရေးဝင်ကြီးမိုက်ကယ်ဂိုဖ်အတွက်46မဲလွှတ်တော်အမတ်တွေကမဲထည့်ခဲ့ကြတာဖြစ်ပါတယ်တတိယနေရာမှာရှိတဲ့ Mr. Goff ကိုပယ်လိုက်တဲ့အတွက်အခုဗြိတိန်နိုင်ငံရဲ့လာမယ့်ဝင်ကြီးချုပ်အသစ်ဖြစ်တဲ့အမျိုးသမီး2ဦးတည်းကတဦးဖြစ်လာတော့မှာပါဗြိတိန်နိုင်ငံတလောမှာရှိတဲ့ Conservative Party ဝင်ပေါင်း3000ခွဲလောက်ဟာမင်းနဲ့ Lisa 2ဦးတည်းကတဦးကိုစားလိုက်ကနေမဲပေးရွေးချယ်ကြမှာဖြစ်ပြီးသူတို့ရွေးချယ်လိုက်သူဟာ1985ခုနှစ်ကနေ1990ထိတာဝန်ထမ်းဆောင်ခဲ့တဲ့ Margaret Thatcher နောက်ပထမဆုံးဗြိတိရှ်အမျိုးသမီးဝင်ကြီးချုပ်ဖြစ်လာတော့မှာပါမဲရလတွေကို September 9ရက်နေ့ထောက်ပြန်မှာဖြစ်ပြီးအနိုင်ရသူဟာဇွန်လ23ရက်နေ့ EU ဥရောပသမဂ္ဂကခွဲထွက်ဖို့ဗြိတိန်နိုင်ငံသားတွေမဲပေးခဲ့တဲ့နောက်နှုတ်ထွက်မယ်လို့ကြေညာခဲ့တဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာတာဝန်ယူရမှာပါဝင်ကြီးချုပ်အသစ်အနေနဲ့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ရေးဆိုင်ရာညှိနှိုင်းမှုတွေကိုဥဆောင်ရမှာဖြစ်တယ်လို့အခုလိုခွဲထွက်ဖို့ဆန္ဒခံယူမှုကြောင့်ရိုက်ခတ်လာတဲ့ကမ္ဘာဈေးကွက်ကြောင့်မတည်မငြိမ်ဖြစ်လာတဲ့နိုင်ငံဟုပါဥဆောင်ရမှာဖြစ်ပါတယ်။လွန်ခဲ့တဲ့6နှစ်ကလွတ်တော်မှာဖြစ်လာတဲ့အသက်53နှစ်အရွယ် Miss Lee Sam ကခွဲထွက်ဖို့ထောက်ခံသူဖြစ်ပြီး EU ကခွဲထွက်ပြီးနောက်ပိုင်းအခွန်မဲ့ကုန်သွယ်ရေးအတွက်အာမခံရဖို့ဦးစားပေးမယ်လို့ပြောခဲ့တယ်လို့အသက်56နှစ်ရှိပြီဖြစ်တဲ့ Miss May ကတော့ခွဲမထွက်ဖို့ထောက်ခံသူဖြစ်ပြီးဆန္ဒခံမှုကြောင့်ပြုတ်ကွဲနေတဲ့နိုင်ငံလိုဖြစ်နေတဲ့သူတို့ပါတီကိုပြန်လဲစီးလုံအောင်သူကပဲအကောင်းဆုံးလုပ်နိုင်မယ်သူလို့ပြောပါတယ်
။ဂျာမနီနိုင်ငံမှာစီးရီးယားဒုက္ခသည်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအများလို့ဖြစ်နေတဲ့အတွက်ဒုက္ခသည်တွေဟာတန်ဆူးကြိုးတွေကာယံထားပြီးအဆောင်ချက်တွေချထားတဲ့စခန်းထဲမှာပဲနေထိုင်နေရပါတယ်။အသက်22နှစ်အရွယ်စီးရီးယားဒုက္ခသည်ရှရက်စ်ကကျွန်တော်တို့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအပတ်တိုင်းဖြစ်နေပါတယ်။ဒါပေမဲ့ကျွန်တော်တို့ထိခိုက်ခံရတာတော့တစ်ခါမှမရှိသေးပါဘူးလို့ပြောပါတယ်။ဒုက္ခသည်တွေဟာတတိထားနေထိုင်ကြပေမဲ့မီးရှို့တိုက်ခိုက်မှုတနက်ပစ်ခတ်မှုနဲ့လက်ပစ်ပုံးနဲ့တိုက်ခိုက်မှုစတာတွေအပါအဝင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုတိုက်ခိုက်မှုအကြိမ်50တန်းမနည်းဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်။ရွှေပြောင်းနေထိုင်သူတွေကိုစန့်ကျင်ဆန္ဒပြရာကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ Dresden မြို့မှာဆိုရင်ဒုက္ခသည်တွေကိုပြောင်းကြကြစော်ကားတာနေပေမဲ့မလိုလားတဲ့အကြည့်နဲ့ကြည်တာလူမျိုးရေးဆန်တဲ့အမှတ်ချက်ပြုစကားတွေပြုကြားရတာမျိုးကတော့နေတိုင်းလိုလိုပဲလို့ဒုက္ခသည်တွေကပြောပါတယ်။ဂျာမနီနိုင်ငံကိုဒုက္ခသည်အရေးအတွက်တန်းတက်မနည်းရောက်လာတဲ့2015ခုနှစ်မှာတိုက်ခိုက်မှု1000လောက်ဖြစ်ပွားခဲ့ပြီးဒါဟာအရင်နှစ်ကတည်းက9000လောက်ပိုများလာတာဖြစ်ပါတယ်။အဲ့ဒီကလေးကလက်ရဆွန်နိုင်ငံရေးပါတီတွေနဲ့အသင်းအဖွဲ့တွေပိုများလာနေပြီးရွှေပြောင်းနေထိုင်သူတွေပေါ်မကျေနပ်ချက်တွေကကျော့မသွားပဲရှိနေပါတယ်။
UAE ဘီရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံကြီးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ် Christy Kenny ဟာမြန်မာနိုင်ငံကိုဇူလိုင်လ12ရက်နေ့ကနေ14ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးမြန်မာဆိုအတာဝန်ရှိပုဂ္ဂိုလ်တွေလူမှုလူဖွဲ့စည်းကိုယ်စားလှယ်တွေရက်စလီကျောင်းသားဟောင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်စီးပွားရေးတိုင်ဝမ်ခေါင်းဆောင်တွေနီးပညာဆိုင်ရာတက်ကတ်အဖွဲ့ဝင်ဟောင်းတွေနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ်။ Miss Kenny ရဲ့ခီးစဉ်ကမြန်မာဒီမိုကရေစီကူးပြောင်းကို American ပြည်ထောင်စုကအလေးနဲ့ထားကြောင်းပြည်သူလူထုချင်းချင်းချင်းဆက်ဆံမှုရဲ့တန်ဖိုးနဲ့မြန်မာနိုင်ငံစီးပွားဖွံ့ဖြိုးမှုအတွက်အမေရိကန်ရဲ့အထောက်ပံ့အရေးပါမှုကိုအလေးထားဖော်ပြရရောက်တယ်လို့အမေရိကန်နိုင်ငံကြီးဌာနကချက်သပရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Miss Kenya ဖိလစ်ပိုင်နိုင်ငံကိုသွားရောက်ပြီးအပြန်မှာမြန်မာနိုင်ငံကိုဝင်ရောက်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအထူးသဖြင့် Rohingya တွေပေါ်မှာခွဲခြားဆက်ဆံမှုရှိတာဟာဘာရင်နိုင်ငံဒီမိုကရေစီအခြေခံရပိုင်ခွင့်တွေကန့်သတ်နေတာမာလဝီနိုင်ငံကအယ်ဘီနိုလို့ခေါ်တဲ့အရေးပြားဖြူယောဂါရှင်တွေကိုခွဲခြားဆက်ဆံမှုကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးရှုံချကြောင်းအဆိုပြုချက်၃ခုကိုချက်တပရီနေမှာဥရောပပါလီမန်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။2015နိုဗ ెంబ ာရွေးကောက်ပွဲကနေ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီတခဲနဲ့အနိုင်ရပြီး1962ခုနှစ်ကဆက်လို့စစ်တပ်ကမဟုတ်တဲ့တမရပထမဆုံးချိန်တက်လာတာကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတဲ့အတွက်ဥရောပပါလီမန်အမတ်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လူနည်းစုတချို့ပေါ်မှာဆက်လက်ဖိနှိပ်မှုတွေရှိနေတဲ့အတွက်စိုးရိမ်ကြောင်းအလေးထားပြော ကြခဲ့ပြီးဒီကိစ္စကိုချက်ချင်းအပြေရှားပေးဖို့အတွက်တောင်းဆိုပါတယ်အရှိတောင်အဆက်ဒေတာကရိုဟင်ဂျာရဲ့အရေးနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းဥရောပပါလီမန်ကထပ်မံပြောကြားခဲ့တာပါဒီမွတ်စလင်ဘာသာဝင်လူနည်းစုတန်းလောက်ဟာကမ္ဘာပေါ်မှာအဖိနှိတ်ခံရဆုံးလူနည်းစုတွေတဲကတစုဖြစ်ပြီးသူတို့ဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေပေါ်ထွက်လာခြင်းကစလို့တရားဝင်နိုင်ငံမဲ့သူတွေဖြစ်လာတယ်လို့သူတို့ကိုမြန်မာအာဏာပိုင်တွေကရောအိန္ဒိယနိုင်ငံတွေကပါလက်မခံကြကြကြောင်းနဲ့သူတို့ရဲ့အလွန်ဆိုးရိမ်စရာအခြေအနေတွေအရေးပေါ်အကူအညီတွေပေးဖို့ဒေသရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့ပါတယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အပေါ်မကြသေးခင်ကပဲအမေရိကန်ပြည်အောင်စုကတန်ခတ်အရေးယူမှုတွေချမှတ်လိုက်တာဟာစစ်ကြင်ညာရောက်ပြီးအဆိုအဝါဆုံးရန်လေတဲ့လုံရက်အပေါ်အပြင်းထန်လက်တုံပြန်သွားမယ်လို့မြောက်ကိုရီးယားကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပထမဆုံးချိန်ဖြစ်ဗုဒ္ဓဟူးနေ့ကပဲအမေရိကန်ပြည်အောင်စုကနေမြောက်ကိုရီးယားကောင်ဆောင်နဲ့အတူအခြားလူပုဂ္ဂိုလ်၁၀ဦးနဲ့အစိုးရဝန်ကြီးဌာနရုံး၅ခုတို့ကိုနာမည်ပြစီရင်သွင်းခဲ့တာပါ။ကင်ဂျွန်အန်ရဲ့အုပ်ချုပ်မှုအောက်မှာမြောက်ကိုရီးယားနိုင်ငံမှာတမောင်းများစွာသောပြည်သူတွေပေါ်ဥရင်မဲ့တပ်ဖြတ်ခံရတာတွေတဲ့အားမှာလိုအားပေးခိုင်းစေခံရတာတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်ရဲဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့အကြမ်းဖက်ဝါဒနဲ့ဘဏ္ဍာရေးလုပ်ငန်းထောက်လိုင်းဆိုင်ရာယာယီလက်ထောက်ဝန်ကြီးအဒမ်ဆူဘင်ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်
IS Islamic ဆက်သွေးကြောက်ဖွဲ့ကသူတို့ရဲ့ကိုပိုင်ငွေကြေးကိုတတ်မှတ်လိုက်ပြီးဒီငွေကြေးကိုစီးရီးယားနဲ့အီရတ်ကသူတို့ထိန်းချုပ်ထားတဲ့ဒေသတွေမှာကုန်သွယ်ရေးအတွက်စံထားသုံးဆွဲမှာဖြစ်ကြောင်းနှစ်နိုင်ငံစလုံးကဒေသခံတွေနဲ့ကျွမ်းကျင်သူတွေကပြောပါတယ်။ Gold Diner လို့ခေါ်တဲ့အလေးချိန် 4.25 ဂရမ်လေးတဲ့27ကားတဲ့ရွှေတင်္ဂါပြားကိုစီးရီးယားပြောင်းဝင်အီရတ် Diner နဲ့ American Dollar တွေအစားသုံးဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ IS ဆက်သွေးကြောက်ရဲ့ထိန်းချုပ်ထားတဲ့ဒေသတွေကစီးပွားရေးလုပ်ငန်းတွေအတွက်သုံးဆွဲနေချိန်မှာပဲရေနံကုန်တွေကိုလည်း IS အဖွဲ့ကသူတို့ရဲ့ငွေကြေးတင်တဲ့ရန်ဝယ်ဖို့အတွက်ညွှန်ကြားထားကြောင်း DSM မြို့ကတက်ကြွလှုပ်ရှားသူတွေကပြောပါတယ
်ယူရို2016ဥရောပဖလားဘောလုံးပြိုင်ပွဲမှာအိရှင်ပြင်သစ်အသင်းကနောက်ဆုံးဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီတို့မာဆေးမြို့မှာဒုတိယဆီမီဖိုင်နယ်ပွဲကိုကစားကြရမှာပြင်သစ်က2ဂိုးဂိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်ပြင်သစ်အတွက်အနိုင်ဂိုးတွေကိုတော့အန်တွန်ဂရီးစမန်က45မိနစ်နဲ့82မိနစ်တွေမှာသွင်းယူခဲ့တာဖြစ်ပါတယ်
ခုဆက်လက်ပြီးတော့မြန်မာသတင်းလွှာတွေကိုထုတ်လင်းတော့မှာပါရခိုင်ပြည်နယ်ကိုဖွံ့ဖြိုးတိုးတက်စေခြင်းရင်တည်ငယ်တွင်တရားဥပဒေစိုးမိုးမှုရှိရေးနဲ့တည်ငြိမ်လုံခြုံရေးကိုဦးစားပေးလှုပ်ဆောင်ဖို့လိုကြောင်းရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တွေကမြန်မာပြည်ဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marshall ကိုရှင်းပြတိုက်တွန်းခဲ့ကြပါတယ်ပြည်နယ်ဖွံ့ဖြိုးရေးအကူအညီပေးဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့သံအမတ်ကြီး Marshall နဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်ကြတာလည်းဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင
်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်သူတွေရဲ့ဘဝကိုဘယ်လိုမြင့်တင်ပေးနိုင်မလဲဆိုတာဆွေးနွေးဖို့အမေရိကန်သံအမတ်ကြီး Scott Marshall ဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့သလိုရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တွေရခိုင်လူမှုအတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့တာပါရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တည်ငြိမ်လုံခြုံရေးကိုဦးစားပေးလှုပ်ဆောင်ဖို့လိုကြောင်းသူ့အနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်ဟိုသူတို့ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖြစ်စေခြင်းတယ်လို့ပြောပါတယ်ကျွန်တော်တို့တောင်ပြောပါတယ်နော်တည်ငြိမ်အေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့တအားကြိုက်တာပေါ့လို့ဒါပေမဲ့ရခိုင်တွေကိုဖွံ့ဖြိုးတိုးတက်ရေးကိုလိုချင်သလားတည်ငြိမ်လုံခြုံရေးကိုလိုချင်သလားမေးရင်လုံခြုံတည်ငြိမ်ရေးကိုလိုတယ်ဆိုတာမျိုးကိုခင်ဗျားကိုအဖြေပေးလိမ့်မယ်အဲ့ဒါမျိုးပြောတော့သူကလည်းလက်ရှိအခင်းချင်းလေးကိုသူတဘောပေါက်တဲ့ပုံလို့ကျွန်တော်တို့ယူဆလို့ရတာပေါ့
တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအတွက်တရားဥပဒေစိုးမိုးမှုရှိဖို့လိုကြောင်းအမေရိကန်သံအမတ်ကြီးကိုတင်ပြခဲ့တယ်လို့ပြောသူက ANP ပါတီဒုက္ခတာဒေါ်အေးနုစိန်ဖြစ်ပါတယ
်အဲတကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးဟာတရားဥပဒေစိုးမိုးရေးတဲ့တရားဥပဒေနဲ့အညီဟိုဦးစားပေးဆောင်ရွက်ရင်တော့တည်ငြိမ်အေးချမ်းရေးကိုကျွန်တော်တို့ကြာရှိနိုင်မှာဖြစ်တယ်အထူးသဖြင့်ပေါ့ကျမတို့လူကျင်ဆိုးတာလုံးကနိုင်ငံသားစစ်စစ်မဲ့ကိစ္စတွေမှာဥပဒေနဲ့မညီတဲ့ဆောင်ရွက်မျိုးတွေရှိခဲ့တယ်အဲ့အရာတွေကိုဥပဒေနဲ့အညီလုံထုံးလုံးနေတဲ့အညီဆောင်ရွက်ပါဆိုတာမျိုးတွေကိုရခိုင်မျိုးသားတွေဘက်ကတင်ပြခဲ့ရတာရှိတယ
်ရခိုင်ဒေသတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့လုပ်ငန်းကော်မတီတရက်ဖွဲ့စည်းလှုပ်ဆောင်နေတာရှိပါတယ်ဒါပေမဲ့ NLD ပါတီဟာ ဒေသခံရခိုင်ပါတီတွေနဲ့တွေ့ဆုံညှိနှိုင်းလှုပ်ဆောင်တာမျိုးအားနည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ်
။လာမယ့်ကာလလေးမှာတည်ငြိမ်အေးချမ်းအောင်ဘလို့လုပ်မလဲဆိုတော့ရွက်ောက်ပွဲမတိုင်ခင်ကျွန်တော်တို့နဲ့ NLD ကတော့တွေ့ဆုံဖူးတာရှိခဲ့ရွက်ောက်ပွဲအလွန်ကာလသူတို့တောင်ပြိုကမ်းပြိုနိုင်ပြီးတဲ့နောက်မှာရခိုင်မျိုးသားပါတီနဲ့ NLD တစ်ချိန်တစ်ခါမှဒီခိုင်ပြင်းနေတည်ငြိမ်အေးချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုဆွေးနွေးညှိနှိုင်းကြတာမရှိဘူး။အဲလိုဆွေးနွေးညှိနှိုင်းပြီးမှဒီဘက်ကမြေပြင်အခြေအနေလေးတွေကိုတို့ NLD ဘက်ကယူသင့်တာပေါ့။မယူဘဲနဲ့အခုလို32ချိန်မြောက်ကုလသမဂ္ဂရဲ့ညီလာခံကြီးမှာရခိုင်ပြည်နယ်ကမွ슬လင်အသိဝန်းတို့တုံးတာဟာနော်ဒီလိုထိလွေရှလွေတဲ့အခြေအနေမှာတုံးတဲ့ခါကြတော့နော်ကျွန်တော်တို့ရှစ်ဆက်သွားမယ့်လမ်းကြောင်းမှာအတားအဆီးလေးတွေဖြစ်တယ်လေ။
ရတရားစီမံချက်အဖြစ် NLD အစိုးရကရခိုင်ပြည်နယ်မှာလောလောဆယ်လှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်ခံရမဲ့သူအတွက်အစိမ်းရောင်တပ်သေးခံကပ်ပြားတွေထုတ်ပေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိဘူးလို့ဒေါ်အေးနုစင်ကပြောပါတယ်
။နိုင်ငံသားစီစစ်မဲ့ကိစ္စတွေမှာ MVC ကတ်ပြီးတဲ့အနေအထားတွေကျမတို့ကအဲ့ဒီကတ်ထုတ်ပေးတယ်ဆိုတာဘယ်ဥပဒေနဲ့ထုတ်ပေးတာလဲဆိုတာဒီကိုကျမတို့ကအတိတ်ပဲမရှင်းလင်းဘူးပေါ့နော်။နိုင်ငံသားစီစီရဲ့ဆောင်ရွက်ခံဆောင်ရွက်ခြင်းကိုခံယူမဲ့သူတွေကိုထုတ်ပေးတာလို့ပြောတယ်။ဒီလိုထုတ်ပေးဖို့အနေနဲ့ဟာဘယ်လုံထုံးလုံးကြီးတွေမှာရှိလဲဆိုတာတွေကိုပြည်သူတွေအနေနဲ့ပြုဝင်နေမသိရဘူးဆိုတော့ကျမတို့ဘက်ကဟိုအားမလို့အားမရနေကန့်ကွက်မှုတွေရှိနေကြတာတွေတွေ့ရပါတယ
်။အမေရိကန်သမ္မတကြီးစကော့မာစီယာဟာရခိုင်ပြည်သူလူထုအတွက်အကူအညီထောက်ပံ့မှုတွေအကြောင်းကိုယ်တိုင်ရှင်းပြနိုင်ဖို့နဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေပြည်နယ်တဟွန်းလူမှုအတိုင်းအဝန်းတွေကငញ្ញမ်းရေးဖော်ဆောင်ရမှာပုံပြီးကြီးမားကျယ်ပြန့်တဲ့စီးပွားရေးအခွင့်အလမ်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုနီးလန့်နဲ့အကူအညီပေးနိုင်မလဲဆိုတာဆွေးနွေးနိုင်ဖို့ရခိုင်ပြည်နယ်ကိုရောက်ရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။ဒီရခိုင်ပြည်နယ်ကသတင်းနဲ့တဆက်သေးပြီးခဲ့တဲ့ဒီသတင်းပတ်အတွင်းမှာရခိုင်ပြည်နယ်တွင်မိုးတီးထန်စွာရွာသွန်းပြီးရေလွှမ်းမှုမှုဖြစ်ခဲ့တာကြောင့်ရေဘေးတင်နေတဲ့ဒေသခံ 2,000 ကျော်အတွက်စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတဲ့သတင်းကိုဆက်လက်တင်ပြမှာပါဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မမြင့်မြင့်ခိုင်ကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်မှာမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ကျောက်တော်မြောက်ဦးမင်းပြဘူးလီတောင်အန်းနယ်ပုံနှကျွန်းစတဲ့မြို့နယ်တွေမှာအဓိကရေကြီးနှစ်မြုပ်ခဲ့ပြီးဒေသခံစုစုပေါင်း 1,000 ကျော်လောက်ရေဘေးသင့်နေကြရတာဖြစ်ပါတယ်။ရေဘေးသင့်ရခိုင်ဒေသခံတွေအနေနဲ့လက်ရှိချိန်မှာစားနပ်ရိက္ခာအကူအညီအဓိကလိုအပ်နေတာဖြစ်ပြီးအစိုးရအနေနဲ့လိုအပ်ချက်ပေါ်မူတည်ပြီးအကူအညီတွေထပ်ဆောင်ပေးသွားမယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကအခုလိုပြောပါတယ
်။လက်ရှိစီးရင်ရ9မြို့နယ်မှာကျောင်းရှိအိမ်ကြီးပေါင်း 9,000 နဲ့တူရေ 1,000 ကျော်ပေါ့နော်။ဒီရေဘေးဖြစ်ပေါ်နေတယ်ကျွန်တော်တို့ကလောလောဆယ်တော့ခေါင်းဆွဲကြောက်တက်ဥဒီသက်အောင်မျိုးပါအိမ်ကြီးကတော့ဒုံးစံတိုင်းအိမ်ရောက်ပစ္စည်းဘူးဗာညာများထောက်ပံ့သွားမယ်ဆက်လက်ပြီးတော့လေတဝက်ချက်ပေါ်မူတည်ပြီးတော့မှဆက်လက်ထောက်ပံ့ဖို့အတွက်ကျွန်တော်တို့ညှိနှိုင်းနေတယ်လက်တလို့ရုပ်ခက်ခဲရတော့အရေးနဲ့အစားတောက်ပေါ့
ရခိုင်ပြည်နယ်မှာရေလွမ်းမှုမှုကြောင့်အိမ်ချင်း 9,000 ကျော်လောက်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးမင်းများမျိုးနယ်မှာတော့လူတအူးရေထဲမျိုးပါတည်ဆုံးခဲ့ပါတယ်ဒီကနေ့အချိန်ဒီမှာတော့ရခိုင်ပြည်နယ်မှာရေကြီးနှစ်မြုပ်ခဲ့တဲ့မင်းများနဲ့ဘူးရီတောင်မြို့နယ်တွေမှာရေပြန့်ကျနေပါပြီလက်ရှိမှာမုတ်တုံလီအားအသင့်အင့်ပဲရှိတော့တာကြောင့်ရခိုင်ပြည်နယ်မှာမကြခင်ကာလအတွင်းမိုးနှဲသွားနိုင်တယ်လို့မိုးစလဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ
်ရခိုင်ပြည်နယ်ဘက်ကတော့မုတ်တုံကတော့အားပြင်းပြင်းတော့ပဲရှိတော့တဲ့ကြောင့်မို့မိုးရွာမှုကလည်းပြည်ပြည်ပြန်ကျကြသွားမယ်အခြေအနေရှိပါတယ
်မိုးလီဝသနဲ့ဇလဗီဒာညွှန်ကြားမှုဦးစီးဌာနကတော့မြန်မာတိုင်းငယ်လုံးနှီးပါမိုးများနိုင်တယ်လို့ခန့်မှန်းထားပြီးမကြခင်မှာတောင်တရုတ်ပင်လယ်ကနေထိုင်ဝမ်ကျွန်းကိုဥတီပြီးစူပါတိုင်ဖုန်းမုန်တိုင်းတိုက်ခတ်ဖို့ရှိတာကြောင့်ရှမ်းပြည်နယ်၊တနင်္သာရီတိုင်းနယ်၊မွန်ပြည်နယ်တို့မှာမိုးများနိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးဆက်တိုက်ရွာသွန်းမှုကြောင့်ချင်းတွင်းမြစ်ရေဆိုးရိမ်ရေမှတ်ကိုကျော်လွန်ခဲ့တာမို့ချင်းတွင်းမြစ်ကမ်းတစ်လျှောက်နေထိုင်သူတွေကိုသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့နောက်နှစ်ရက်အတွင်းချင်းတွင်းမြစ်ရေဟာဆိုးရိမ်ရေမှတ်အောက်ပြန်ရောက်ဖို့ရှိတယ်လို့မိုးစလဌာနကခန့်မှန်းထားပါတယ်ရှင်
။ VOA သတင်းတောက်မမြင့်မြင့်ခိုင်ပါရှင်။အခုတော့မနေ့ကထုတ်ပြန်တဲ့မဘာသာရဲ့ကြေညာချက်အပေါ်မှာပြပမှာဗုဒ္ဓသာသနာပြုနေတဲ့မြန်မာတန်ဃာတချို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါမနေ့ကြာသပတေးနေ့ကရန်ကုန်တိုင်းဝင်ကြီးချုပ်ကနေတန်ဃာမဟာနာယကအဖွဲ့နဲ့တွေ့ဆုံပြီးတော့တန်ဃာအဖွဲ့အစည်းဆိုင်ရာဥပဒေနဲ့မကိုက်ညီတဲ့အတွက်မ မဘာသာအဖွဲ့ရှိဖို့မလိုအပ်ကြောင်းရှောက်ထားချက်အပေါ်မှာမဘာသာအဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။သူတို့အဖွဲ့ဟာတန်ဃာရော်ရီတာမဟုတ်ပဲလူပုပ်ကိုယ်တွေအပါအဝင်ဥပဒေနဲ့အညီဖွဲ့စည်းထားတာဖြစ်ကြောင်းမဘာသာရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီလိုမဘာသာရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်ပအခြေဆိုင်အပြည်ပြည်ဆိုင်ရာရဟန်းတော်များအဖွဲ့ချုပ်ရဲ့ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကော်ဝီဒါကသူ့ရဲ့သဘောထားကိုအခုလိုမိန့်ကြားပါတယ်။
ဒီမဘာသာအဖွဲ့ကပထမတော့ရည်ရွယ်ချက်ကောင်းတယ်လို့ထင်လို့ဖုံဖုံတို့လည်းအဲထောက်ခံခဲ့ပါသေးတယ်။2013ဘုံမပြပြန်တဲ့အချိန်တုန်းကဒါမှမဟုတ်နောက်ပိုင်းမှာတပြေးပြေးတည်လာတာကဒီမဘာသာကြောင့်ဖုံဖုံတို့နိုင်ငံခြားမှာနေတဲ့ဖုံးကြီးတွေဟာအန္တရာယ်တော်များများဖြစ်လာတယ်။ဘုံမပြကတခုဖြစ်လိုက်တဲ့ဥပဒေသူကိစ္စနဲ့ပတ်သက်ဖြစ်တာတွေများတော့ဒီကိစ္စတွေကနောက်ပိုင်းမှာဒီဗုဒ္ဓသာသနာတော်အပေါ်မှာသူသဖြင့်ကုမဗုဒ္ဓဘာသာပြောင်းလာတဲ့အချူတွေအများစုပေါ့လေသူတို့အမြင်ဆောင်လာကြတယ်အဲဘာလို့တော့ဗုဒ္ဓဘာသာဘုရားတွေအကျမ်းဖက်သမားတွေလို့မြင်လာတာရှိတယ်ဘုန်းဘုန်းတို့အမြင်တစ်လျှောက်လုံးလေ့လာကြည့်ရတာကတော့ဒီကျန်းခိုင်နဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ background လုပ်ပြီးဖွဲ့ထားတဲ့အဖွဲ့အစည်းကြီးလို့မြင်တယ်ဒီပုံကိုယ်တွေဘာတွေပါလဲဆိုတော့လေအဲ့ဒီအဖွဲ့တွေပဲမြင
်တန်ခါအဖွဲ့မဟုတ်ပဲအရက်ဖွဲ့အဖွဲ့အစည်းအနေနဲ့ရက်တီလှုပ်ရှားတဲ့မဘာသာအဖွဲ့ဟာတရားဝင်တွေနဲ့အညီဆောင်ရွက်နေတာဟုတ်မဟုတ်စမ်းစစ်ဖို့လူနေကြောင်းထောင်ထံ16နှစ်ချမှတ်ခံခဲ့ရပြီးနောက်အမေရိကန်ပြည်ထောင်စုမှာသတင်းသုံးနေထိုင်နေတဲ့အရှင်ဇဝနာကမိန့်ကြားပါတယ
်ပထမဆုံးဥပဒေအကြောင်းအရပြောမယ်ဆိုရင်တန်ခါအဖွဲ့အစည်းဆိုင်ရာဥပဒေနဲ့ကြီးလိုက်မယ်ဆိုရင်ပေါ့သူတန်ခါလှုပ်ထုံလုံးနီးမှာကကံကြီးကိုယ်ကိုင်းမှတပါကျန်တဲ့ဥစ္စာကိုဒီရှိခိုးမရှိစေရဆိုတော့ဥစ္စာကတန်ခါစီမစီမကမှရှိထားပြီလားအဲ့ဒီကနေတော့အပူဖြစ်တယ်ဆိုတဲ့ဥစ္စာကကိုကြည့်တိုင်းရင်ဒီဥစ္စာကလုံးဝတန်ခါစီမလုံးလုံးနည်းနဲ့မညီတဲ့ဥစ္စာတစ်ခုဖြစ်သွားတာပေါ့နော်ဘာဘာတပတ်ကဖြည့်ချင်းတဲ့အတိုင်းသူတို့ဟာဟိုမြို့ပါသာသနာကာကွယ်ဆောက်ရှောက်ဖို့အတွက်ခုံးနေတယ်မဟုတ်ဘူးလူတွေပါကိုဖွဲ့ထားတယ်မှတ်ဖို့နဲ့တင်ထားတယ်ဒါကြောင့်မို့လို့တရားဝင်လို့ပြောတယ်ဆိုရင်တရားဝင်အဖွဲ့ကြီးတရားဟာသူ့ရဲ့စီရင်စီကံဥပဒေနဲ့ရှိရမယ်ကလသမကလူခွင့်ကိုယ်စားလှယ်ကိုဆဲရီတန်းခွာတယ်ဆိုတဲ့ဒီစာကြတော့လေဒါဥပဒေနဲ့အညီပြုလို့ဆိုတာကမ္ဘာမီဒီယာတွေကိုယူပြီးတော့ဒီဥစားကိုအပုတ်ချခြင်းခံရတာပေါ့နော်အပုတ်ချခြင်းခံရတယ်ဆိုတဲ့အခါကျတော့ဒါဥပဒေနဲ့မညီဘူးဆိုတဲ့ဥစားကိုအဲ့ဒီကြောက်ခွင့်ဆိုရတာဘာမှအရေးယူရင်းမလုပ်ခဲ့ဘူးပေါ့နော်ဒီဥစားကသူတို့နဲ့မဘာသာနယ်ရဲ့ဆက်နွယ်မှုနဲ့လည်းပတ်သက်ရင်ပတ်သက်မှာပေါ့နော်အဲ့ဒီဥစားကတခုပေါ့နော်မဘာသာဆရာတော်တွေခေါ်နေတဲ့တရားတွေနောက်ဂျာနယ်တွေတမပါနေတဲ့ဒီမှာကြည့်လို့ရှိရင်လေဟိုဘာသာကြားတွေကိုသူတို့ပြည်မွတ်စလင်ဘာသာဝင်တွေကိုသူတို့ဟာလက်နဲ့အဖြစ်သုံးချပြီးတော့เนาะအထူးသဖြင့် energy ပေါ့နောက်ဒီမိုကရေစီဘက်ကလူတော်တော်များများပါအဲ့ဒီဥစ္စာဟာဒီဘာသာရေးကိုအသုံးချပြီးတော့တန်တဲ့ဒီမိုကရေစီဂျိုလာတဲ့သူတွေကမွတ်စလင်အားပြီးတဲ့သူတွေဖြစ်တယ်အမျိုးဘာသာသာနာကိုဖြစ်ကြည့်တဲ့သူတွေဖြစ်တယ်အဲကြမ်းခိုင်ရင်ဖွံ့ဖြိုးရေးကမျိုးဘာသာသာနာကိုစောင့်ကြတဲ့သူတွေဖြစ်တယ်ဆိုတဲ့ဟောပြောချက်ကလူတွေဓာတ်ထဲမှာဘာသာဝင်တစ်ခုနဲ့တစ်ခုဓာတ်ထဲမှာအမုန်းကြီးဖြစ်လာအောင်ဟောတယ်ဆိုတဲ့ဥစ္စာကဟုတ်ကဲ့ငါဒီဥစ္စာနဲ့ပြောမယ်ဆိုရင်တော့ဗီဒီယိုဖိုင်တွေကိုတက်တက်ကိုထုတ်ပြမှရမှာပေါ့နော်တခုတည်းမကဘူးအများကြီးရှိ
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနေသူ့ရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာဘာသာရေးဆန်တဲ့ပဋိပက္ခတွေဖြစ်လာတဲ့အပေါ်စိုးရိမ်တဲ့မိဂွန်းတွေကိုတုံ့ပြန်ပြောဆိုရမှာတန်ခါမဟာနာယကဖွဲ့ရှိနေပြီဖြစ်တာကြောင့်နောက်ထပ်မဘာသာလူတန်ခါရီဖွဲ့စည်းထားတဲ့အဖွဲ့မျိုးမရှိသင့်ဘူးလို့ပြောကြားခဲ့တာပါဒီပေါ်မှာဆရာတော်ဦးကော်ဝိဒါကသူ့ရဲ့အမြင်ကိုအခုလိုမိန့်ကြားပါတယ
်။ကုကိစ္စမှာဥပယုံမင်းသိန်းလည်းမမှားဘူးလို့ဒီနေ့ဒါမလို့ဟိုအချိန်ဆိုတာစောင့်ရတယ်လို့ပဲဘုံပြောချင်ပါတယ်။အချိန်မကျသေးဘဲနဲ့ဘာမှမလုပ်ရဘူး။နိုင်ငံတည်တော်နေတဲ့အချိန်မှာဘာသာရေးကိုသိပ်ထက်မတွေးသေးဘဲနဲ့ပေါ့လေ။နိုင်ငံရေးကိုပဲဆက်လုပ်သေးရင်လည်းမြင်းနေဟုတ်လား။အဲ့တော့ပညာရှိသတိဖြစ်ခဲ့ဆိုသလိုဟုတ်လား။ကျေးဇူးတော်3နဲ့ဆက်လို့ပါလို့ဘုန်းဘုန်းတော်အမိန့်ရှိခြင်းပါလေ
။မင်းကထုတ်ပြန်တဲ့ကြေညာချက်မှာတော့မဘာသာအဖွဲ့မလိုအပ်ပါလို့ပြောကြခဲ့တဲ့ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ပတ်သက်ပြီးတာဝန်ယူဖြည့်ရှင်းပေးဖို့သမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအဖွဲ့အနေနဲ့မေတ္တာရက်ခံထားကြောင်းဖော်ပြထားပါတယ်ရှင်။
မနက်ငယ်ကမျိုးမျိုးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်ရှင်။ထိုင်းနိုင်ငံလက်ဘူရီမြို့နယ်မှာရှိတဲ့ Jelly ဆက်ယုံမှာအလုံလုံနေတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့မြန်မာရွှေပြောင်းလုပ်သား120ခန့်အပါအဝင်မြန်မာလုပ်သား200ခန့်ဟာသူတို့ရဲ့ရပိုင်ခွင့်တွေတောင်းဆိုတဲ့အတွက်အလုတ်ကနေထုတ်ပယ်ခံလိုက်ရတဲ့သတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါရှင်။
မြန်မာရွှေပြောင်းလုပ်သမား400ခန့်အလုပ်လုပ်ကန်နေတဲ့စက်ရုံဖြစ်ပြီးအလုပ်သမားထက်ဝက်ခန့်ဟာအလုပ်ကနေထုတ်ပယ်ခံခဲ့ရတာကြောင့်တခြားကြံနေသေးတဲ့မိသားစုဝင်တွေကပါအလုပ်မဆင်းကြဘဲစက်ရုံထဲမှာတင်းမာမှုတွေဖြစ်နေတာပါ။အလုပ်သမားတွေအလုပ်ထုတ်ပယ်ခံရတဲ့အခြေအနေကိုတော့မြန်မာလုပ်သမားတွေကိုအကူအညီပေးရေးအဖွဲ့ AAC ကဒါရိုက်တာဦးခိုင်ကြီးကအခုလိုရှင်းပြပါတယ်။
နိုင်ငံသဘောတူညီချက်နဲ့လာတဲ့အလုပ်သမားတွေပေါ့နော်။လှပေါ်လီမျိုးနယ်မှာရှိတယ်ပေါ့ဗျာ။အဒီကျန်ဒီဆက်ယုံမှာသူကအလုပ်သမားတွေရဲ့စက်တနာပေါ့ဗျာသူကတောင်းဆိုတယ်အစိုးရကိုခေါ်ဆောင်ရဲ့300ခန်းတော့အလုပ်သမားကဖြတ်တဲ့အတွက်လောက300ကို300ခန်းတော့ဖြတ်ခံတော့အလုပ်သမားတွေကဒါကိုဖြတ်မခံနိုင်ဘူးဆိုပြီးတော့တောင်းဆိုတဲ့အချိန်မှာဒီကိန်းသမားကိုလုပ်ဆိုတော့ညကိန်းသမားအလုပ်မလုပ်တော့ဘူးအဲ့မှာလေစက်တနာကျက်နေကြတယ်လုံးဝကိုလုပ်မလုပ်တော့ဘူးဟဲ့လားမျိုးအလုပ်အလုပ်သမားတွေတော်တော်များများကတော့၄နှစ်6နှစ်ကြောင်းပြီးတော့မှပတ်ရုံပတ်လဲရအောင်အလုပ်ဖြုတ်လိုက်တယ်ဆိုပြီးအလုပ်သမားတွေကပြောတယ်ပေါ့ဗျာအဲ့ဒီကိစ္စတွေမှာအခုလုံးဝမပြေမလည်ဖြစ်ပြီးတော့အလုပ်သမားတွေညနေ6နာရီလောက်တည်အောင်ပဲတာဝန်ယူမယ်6နာရီကျော်ရင်ထိုင်းအနာဘယ်ကြီးနဲ့ဖမ်းမယ်စီးမယ်ဆိုပြီးတော့ရဲတွေကတော့ဒီယုံကမှအခုချိန်ကြီးလာတောက်နေတယ်အလုပ်သမားတွေက400လောက်ကတန်းရမှာအကုန်လုံးအခုချိန်ကြီးစုစုစုစုနဲ့လောဘကိုကြေတနာဖြည့်ရှင်းလို့မရဘူးဖြစ်နေတယ်မ ాయి
အခုထုတ်ပယ်ခံရတဲ့အလုပ်သမားတွေထဲမှာ Perfect Agency က MOU အလုပ်သမား80ခန့်ထူးသစ်စီ Agency က MOU နဲ့လာတဲ့အလုပ်သမား42ဦးခန့်ဇွဲတုခ Agency က MOU အလုပ်သမား၆ဦးခန့်ပါဝင်နေပြီးအလုပ်လုပ်ခွင့်ကပန်းရံပတ်များကိုင်ဆောင်ထားသူအများအပြားပါဝင်နေဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့မဟာချိုင်ကစက်ရုံတစ်ခုကိုဝင်ရောက်ဖမ်းဆီးခဲ့ရမှာအလုပ်လုပ်တဲ့နေရာမတူတာကြောင့် MOU နဲ့လာတဲ့အလုပ်သမား25ဦးဖမ်းဆီးခံရပါတယ်အခုချိန်ထိသမုတ်စခွန်အချင်းထောင်ထဲမှာထိမ့်သိမ်းခံရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆက်ပြောပြပါတယ
်အခု MOU နဲ့လာတယ်မှာရေကြည့်သူကြည့်ဖို့တယ်ဘာကြောင့်ထောင်ကြရလဲအခုထောင်ကြရ25ရောက်အတူမှကူညီမိတယ်မြန်မာတန်ရုံးနဲ့ဥပဒေကိုကြော်ပြီးကူညီလို့မရဘူး။သုံးစားကွန်တောင်းတယ်မှာဟုတ်ကဲ့
။ထိုင်းနိုင်ငံနဲ့ကိုမြန်မာနိုင်ငံကအလုပ်သမားအေဂျင်စီတွေကအလုပ်သမားတွေကိုတင်ပို့ရမှာနှစ်နိုင်ငံသဘောတူချက်နဲ့တင်ပို့ကြရတာပါ။ဒါပေမဲ့အလုပ်သမားတွေကိုတိကျတဲ့အလုပ်ရှင်တိကျတဲ့အလုပ်တွေစီကိုတင်ပို့ကြတာမဟုတ်ပဲမိဆက်ရာထိုင်းလုပ်ငန်းရှင်တွေစီကိုနဲ့ရရအလုပ်တွေစီကိုပဲပို့တဲ့အတွက်အခုလိုမျိုးနှစ်နိုင်ငံတရားဝင်နဲ့လာတဲ့အလုပ်သမားတွေဟာဥပဒေနဲ့အညီခံစားခွင့်မရဘဲဖမ်းဆီးခံရတာတွေကိုကြုံနေရပါတယ်ဒီလိုပြဿနာမျိုးတွေအများအပြားဖြစ်နေတာမို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးအနေနဲ့ကောအစိုးရသိအနေနဲ့ကောအလေးထားဆောင်ရွက်ဖို့လိုတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကထောက်ပြမှုတွေလည်းရှိနေတာပါဒီအတိုင်းသာဆက်သွားနေမယ်ဆိုရင်မြန်မာအလုပ်သမားတွေအလုပ်ထုတ်ပယ်ခံရမှုတွေအများအပြားဆက်ရှိလာအောင်မှဖြစ်တယ်လို့လည်းဆိုပါတယ
်ဒေါ်စန်းစုကြည်ရဲ့တရားဥပဒေနဲ့ညီဆောင်ရွက်ပါထိုင်းမျိုးတွေကျမတို့နိုင်ငံသားတွေကလည်းကိုယ့်အိမ်ချင်းနိုင်ငံမို့တဲ့အတွက်ဧည့်သည်ဖြစ်တဲ့အတွက်တားသနာတင်မြအောင်နေပါအကြံပေးချင်ပါတယ်ဆိုပြီးလုပ်တဲ့အချိန်မှာဒီလက်ရှိအလုပ်သမားမှလည်းမှားတယ်မှားပါများတော့သူတို့ကတကယ်နိုင်ငံတော်အစိုးရနဲ့ချီရှင်းမယ်ဆိုရင်သူတို့ကအခုအစိုးရကအကြီးကျယ်လိုက်ဖမ်းနေတာဖမ်းတော့အလုပ်သမားကမှားနေတဲ့အတွက်ထောင်ချခံရမယ်ဒါပေမဲ့ဒီမှားတွေဘယ်ကလာတာလဲအလုပ်ရှင်ကလာတယ်ဆိုတာကိုမြန်မာတန်ရုံးကစီစီရရမကူညီတော့အလုပ်လက်မဲ့ပန်းချီပြီးတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်တာ
လောလောဆယ်မှာတော့မြန်မာပြည်တွင်းမှာစီးပွားရေးမကောင်းမွန်တာကြောင့်နေရရင်းကိုမပြန်လိုကြသေးဘူးဆိုပြီးအလုပ်သမားတွေကလည်းဆိုပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့သမား3သန်းထက်မနည်းရှိနေပြီးအလုပ်သမားရဲ့ဆောင်ရွက်နေသူတွေကဒီထက်မကရှိနေတယ်ဆိုပြီးပြောဆိုနေပါတယ်ရှင
် VOA သတင်းတောက်မဲအေးမှာပါရှင်မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့တိုင်းရင်းသတင်းလွှာနဲ့အတူမြန်မာနိုင်ငံမှာဒီနှစ်မိုးရာသီအတွင်းတုတ်ကွေးအဖြစ်များတဲ့ဥယျာဉ်တိုးနေပြီးဒီယောဂါကာဝေးရေးနဲ့ပတ်သက်လို့ပြောပြမယ်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါရှင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်နနေ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 kHz 11.23 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေတဲမှာတော့
အဲ့တော့တုတ်ပေးတော်တော်လေးပြင်းထန်ပြီးတော့ဒီရက်ထဲမှာကူးဆက်နေတယ်လို့ကျွန်တော်တို့ဒါ outbreak ပေါ့တနေရာထဲမှာလူများတော်တော်များများတပြိုင်တည်းဖြစ်နေပြီဆိုတော့ outbreak
ဒါကတော့တုတ်ကွေးယောဂါကာကွယ်ရေးနဲ့ပတ်သက်လို့ပြောပြမယ်ကျန်းမာရေးကဏ္ဍမှာသောရရှင်ကြီးအပြည့်စုံကိုနားဆင်ရမှာပါဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်
Kim ne jinpya me idiom atou nga
take someone for a ride
phit par de sa lu paw nga t a k e take ga yu nai na phit de lo kho twa da le phit nei ma de di niya ma ro kho twa de so yin po pi lai phit de lo su ya ma ba s o m e o n e someone nga ro de u diao f o r for ga atue A ga tuku, taka, tajin. R-I-D-E, ride ga, sibo, suro. Sakwai kunye, taye, tibe ga ro. Lu du udiyaku, tuku ku sibo, kodwa ra bo. Di dong sin de la ra ga ro, lu zo gain lo ga ga, lu su ga re. Tangkuya nase, tangkuya dong se kune miya ga, American Biran Zoo ma, mi ao mafia lu zo gain ni dwi, apya insan shige zi nga. Gain chin jin ja mte ja yin, eri gain win dwi ga, now gain ga tru ne mte de tru chi mya de gain win go ka bo atin tet khain bi khna tet ba swe nyu sia shi lu like khe ba lu kho bi ka si thwet twa ya ga ni di a thong sin tet la de lu su ba de tin ni a phin no tru kho twa de lu go tat pyin tat pyin me dhamma mho lu shin yai ne nit set ma bo shin idiom a thong ga ro a ra go a chi kan bi a dei be hna myo kwe de lu su ba de ti myo ga ro so so ga lu zo rui ka bo khna like khe ba lu kho twa de lu မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
You know, Eddie, the way you got away like that, and ya can't I yard it. To get down that it, you know, poopy like yard it, Lilu TV yabari. Umago, not the cow, nasin jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Ludu uha, now the uye, Lena, nyarago, can't I yard it, swing.Idiom atong uya, belu piom le.
Take someone for a ride.
Lu piolu ya bari. Era garo, digri mre, jimpya gere, idiom atong me pi bari.
Dolala dan tinsette, inglesa, sisingu, view em yama wai yotan ye, tnin la ni, nyeni gen sisima, a person tolin ni bari. Asia set 7 jurugani, pan yu jishu nai jabari shi.အခုတော့ကျမရေခနာကိုထုတ်လင်းမှုအချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအတွင်း တုတ်ကွေးဖြစ်ပွားမှုပြန့်နှံ့မှုတွေဟာထူးထူးခြားခြားပိုးပြီးများလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပြောကြားချက်နဲ့အတူအဲ့ဒီလိုယောဂါကူးစက်ပြန့်ပွားမှုကိုကာကွယ်နိုင်ဖို့အကြောင်းပေါ့နော်ပြောပြထားတဲ့အဲ့ဒီယောဂါကိုကာကွယ်နိုင်မဲ့အကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့တင်ဆက်ထားပါတယ်ရှင်
ကဲဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီနှစ်ဒီမိုးရာသီရောက်လာပြီဆိုတဲ့အခါမှာဒီရာသီပြောင်းတုတ်ကွေးတွေဖြစ်လာတဲ့အနေအထားဒီနှစ်မှာဘယ်လိုအနေအထားရှိလဲဆရာကြီ
းအခုလောလောဆယ်တော့ကျွန်တော်တို့ကိုယ်ပိုင်အချိန်ကလေးတွေနိုင်မှာလုံနာတွေပြုံတိုးနေကြောင်းကတော့တော်တော်များများတုတ်ကွေးရောဂါဖြစ်နေကြတာပေါ့နော်အဲတော့ကြောင်းနေမှာလည်းဆာလင်ကြမ်းကန်တခန့်ဆိုလို့ရှိရင်အနည်းဆုံး၄-၅ရာလောက်ကပြက်ခွက်နေရုံနေမှာလည်းဒီလိုပဲခွင့်ပါတယ်လို့ရှိတယ်အဲတော့ဈေးဈေးတွေလည်းမထွက်နိုင်ပေါ့နော်ဒီဖြားနာတယ်အဲတော့တုတ်ကွေးတော်တော်လေးပြင်းထန်ပြီးတော့ဒီရက်ချင်းမှာကူးစက်နေတယ်လို့ကျွန်တော်တို့ဒါ outbreak ပေါ့။တနေရာထဲမှာလူများတော်တော်များများကြားရင်လည်းဖြစ်နေပြီဆိုတော့ outbreak လို့ခေါ်တာဟုတ
်။ဟုတ်ကဲ့။အဲ
့တော့ခါတိုင်းနဲ့ပိုဖြစ်သလားဆိုတော့လေဒါကတော်တော်များများကရစ်ကြကြဖြစ်တဲ့ပေါ့။၃-၄ကောက်ပြန်ဖြစ်တယ်အဲ့ဒါလေးတို့တွေ့ရတယ်ဗျာ
။ဟုတ်ကဲ့။ဒါဆိုရင်တော့ဒီနှစ်မှာပိုပြီးတော့ခရီးဆိုင်ပို့လို့လာပါဆရာနော်။အဖြစ်လဲပိုများလို့တို့ဖြစ်ပြီးတော့ရက်ကလည်းပိုရှားလာတဲ့အတွက်ပေါ့
။ဟုတ်ပါလား။အ
ဲ့ဒီခါကျတော့ဆရာကြီးဘာကြောင့်ဒီနှစ်ကအခုလို့ပို့ပြီးတော့ပြင်းထန်တဲ့နေထိုင်မှုဖြစ်ရတာလား
ဒီကကတော့ဒီ virus ပိုးရဲ့သဘောသဘာဝပေါ့နော်တုတ်ကွေးဆိုတာကကျွန်တော်တို့ဆရာဝန်တွေခေါ်တော့ influenza virus ပေါ့အဲ virus ကကူးစက်တာတော့ virus က ABC ဆိုပြီးတော့၃မျိုးရှိတာဟုတ်အဲ့တော့ဒီ၃မျိုးတွေကနေ၁မျိုးဖြစ်လိုက်နောက်၁မျိုးလှည့်ဖြစ်လိုက်ပေါ့နော်အဲ့လိုရှိတယ်နိုင်ငံတကာမှာတော့ဒီလိုမျိုးတုတ်ကွေးဖြစ်တဲ့အချိန်ဆိုရင်တုတ်ကွေး virus ကာကွယ်ဆေးတွေကိုတက်စီပြီးတော့လမောင်းတွေမှာထိုးကြတာကျွန်တော်နိုင်ငံမှာကတော့ဒီလိုတုတ်ကွေးကာကွယ်ဆေးထိုးတာခက်မစားလေဘူးခက်မစားတော့လူတွေတော်များများကလူအုပ်စီများတဲ့နေရာသွားတယ်ဆီးသွားတယ်ကြောင်းသွားတယ်ပတ်စကားတဲမှာလူတွေကြက်နေတယ်ပေါ့အဲ့လိုဒီနေရာကနေကူးစက်တာပဲအဓိကဒီ virus ပိုးကကျွန်တော်တို့ကိုယ်ခန္ဓာတွေကိုပတ်သက်နေနှာခေါင်းပေါက်ကနေဝင်လာဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီတုတ်ကွေးစဝင်လာပြီဆိုတော့ဆရာရယ်စောစောစီးစီးတိနေမှာဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်လို့မလဲ
သနာချီတယ်ချောင်းဆိုးတယ်ကိုယ်လက်တွေကြိုက်ခဲတယ်မျက်ရည်ပူတွေကျတယ်မယိုးကြိုက်တယ်ခါးနာတယ်ကြောမှာအောင့်တယ်အဲ့လိုပြောကြတာတစ်စွေးညွေလည်ပင်နာတယ်ဘယ်လိုမှမရအဲ့ရတဲ့လေးလောင်ကကိုယ်လက်တွေညောင်းညာကြိုက်ခဲပြီးနာတယ်ပင်ပန်းလွမ်းနေတယ်ပေါ့အဲ့လိုလက္ခဏာတွေဆိုတော့ဒီလူကြီးနာချီလိုက်ပြီဆိုလို့ရှိရင်တဝိဗရက်ကသူတို့ကနာချီတဲ့အမုံအမွှားတွေထဲမှာတစ်ခါချီလိုက်ရင်ကျွန်တော်၄သိန်းလောက်ဗရက်ပါတီကယ်တွေ့သွားတယ်အဲ့တော့ကိုနဲ့ဆယ်ရီပတ်လေထဲမှာရှိတဲ့လူတွေကိုတိုက်ရိုက်ထိတွေ့ပြီးတော့လဲကူးသွားနိုင်တယ်။ရှူတို့ကရှူရှိုက်လိုက်တဲ့အခါမှာသူတို့ရဲ့နှာခေါင်းထဲပါးစပ်ထဲဝင်သွားတာနေပြီးတော့တောက်တယောက်ကသိရဲ့ပြင်းပါပဲအတူလိုပဲဖျားလာပဲ။ကြိုက်ခဲတာပဲညောင်းတာပဲအဲ့လိုပေါ့နော်မျက်စိတွေပူရဲချောင်းဆိုးတွေဖြစ်လာတာပေါ့
။ဟုတ်ကဲ့ဆရာအခုလိုဒီကူးဆက်လွယ်တဲ့အတွက်ပေါ့ဆရာနော်ဘလိုမျိုးထိအောင်ကာကွယ်နိုင်မလဲဆရာ
။ခုနပြောသလိုပေါ့ဒီဆယ်ရီပတ်လေအတွင်းကလူတွေက virus particle တွေ၄သိန်းလောက်ဆိုတော့သူတွေအများကြီးပေါ့ဟုတ်ဆရာပတ်စကားသွားနေတယ်ကားထဲမှာကြောင်းကစီးတယ်ဆိုကြပါဆိုမိုးရွာလို့တလကအုပ်ထားတယ်အဲ့ဒီမှာကြောင်းကတယောက်ကဒဝိနီလိုခြိလိုက်ပြီးတော့နောက်တယောက်ကကူးမှာပေါ့အဲ့တော့ဒီအမုံကြီးကိုမဖြစ်အောင်ကျွန်တော်သွားမယ်အဲ့တော့ဒီကြောင်းကဟိုဒဝိဖြစ်ပြီးအိမ်မှာနားနေရမယ်ကြောင်းမတက်နဲ့ပေါ့နော်နောက်ပြီးလည်းမကူးဘူးပေါ့နောက်တော့ဒီအမုံကြီးတွေကဘေးပါတရားမို့အိမ်မှာနည်းနည်းပိုင်းမှာတယောက်ဖြစ်ပြီးဆိုညနေဘက်မှာနောက်တယောက်ကကူးသွားပြီလေအဲ့တော့ဒီအမုံကြီးကိုကျွန်တော်တို့ကဟိုတိုက်ရိုက်ရှူတာလည်းဖြစ်နေတယ်လို့သူ့ရဲ့တ िश ူးပေးပါတယ်ပေါ့သူကနှာခေါင်းကိုနာရှီလို့တုတ်မယ်နောက်သူကနေပြီးတော့လက်တုတ်ထားမယ်တို့မို့ရှင်အိမ်သာတက်ရင်လည်းတကားလက်ကင်ပူကိုကင်မယ်ကွန်ပျူတာခလုတ်ကိုကင်ထားမယ်နောက်တစ်ပတ်လာကင်မယ်အဲ့တော့ဒီ virus စီးရာဒီကွန်ပျူတာခလုတ်မှာရှိနေမယ်နောက်သူကလာရိုက်သွားတယ်ဆိုတော့သူလက်ကိုပါသွားတယ်ဒီလက်ကိုကျွန်တော်မဆေးမကျော်ပဲနဲ့နှာခေါင်းကိုပုတ်မိမယ်မျက်နှာကိုပုတ်မိမယ်မျက်လုံးကိုပုတ်မိမယ်ပါးစပ်ပုတ်မိမယ်ပေါ့အဲ့ဒီကနေကျွန်တော်ဒီ virus ကတောက်ရှောက်ကျွန်တော်ကိုယ်ရဲ့ဝင်သွားတာပေါ့အဲ့တော့ဘာလဲဆိုလို့ရှင်အထူးကာကွယ်ရမှာကကျွန်တော်လက်တွေကိုအမြဲတမ်းဆင်ကြအောင်ဆေးရမယ်ဆက်ပြားနဲ့ဆေးရမယ်အပြင်မှာသွားလာပြီးပတ်စကားလက်ကမ်းတိုင်းမှာကင်ပြီးပြီးတကားခလုတ်တွေကင်ပြီးပြီးဆိုလို့ရှိရင်ဒီလက်တွေကိုနှာခေါင်းကိုမထိခင်လက်ကိုကျွန်တော်ကဆင်အောင်ဆေးကြရလိမ့်မယ်လက်ဆေးခြင်းအပြင်လက်မှာကပ်နေတဲ့ဒီ virus particle တွေအကုန်လုံးကလွင့်ဆင်ပါသွားမယ်ပေါ့နော်ငွေဆက်ကူတွေပေါ့နော်ငွေဆက်ကူတွေတက်မဲ့တက်ပြီးကြကင်ကြရင်လည်းနောက်တဝေးရှိတဲ့လူကကင်ထားမယ်အဲနောက်တစ်ယောက်ကသွားကင်မယ်ဆိုလို့ရှိရင်ကျွန်တော်လက်ကိုမဆေးရင်တော့ကူးမှာပဲအဲတော့အဓိကတဝေးကာဝယ်ဖို့ကပါလေဆိုလို့ရှိရင်မိမိလက်ကိုဆင်ရအောင်ဆေးရမယ်နောက်တစ်ခုကနှာခေါင်းစည်းပေါ့မတ်စတာပေါ့နော် လူတော်လည်းသွားမယ်ဆိုမတ်တက်တာပေါ့နာရှိနေဆိုလို့ရှိရင်ခြေရည်လူပါတာလည်းတောင်ကိုကြားလို့ခါလည်းခြေရမယ်တို့မျိုးရင်လည်းအုပ်ပြီးတော့ခြေရမယ်ပေါ့ဗျက်ကပေါ့နော်အဲ့လိုမျိုးနောက်တစ်ဦးကလည်းကိုယ်စီကိုမချိန်မိအောင်နှာခေါင်းစီးကတ်တာနောက်တစ်ခုကတော့ခုနကာကွယ်စေးထိုးတာပေါ့နော်တော်ပမာနိုင်ငံမှာတော့ဟိုပတ်စံတက်နေတဲ့လူတွေပဲထိုးကြတယ်နောက်တစ်ခုကနိုင်ငံသားတင်သွင်းလာတဲ့ဒီတုတ်ကွေးဗိုင်းရပ်စ်ကာကွယ်စေးတွေဟာပမာပြားဗိုင်းရပ်စ်ပိုးမွေးပြီးတော့ထုတ်ခဏမဟုတ်တဲ့ချောင်းဒီနာသိမထိရဘူးအဲ့တော့ထိုးပေမဲ့လည်း60ကျော်နဲ့လောက်ပဲကာကွယ်နိုင်တယ်လို့ပြောကြတယ်အဲ့တော့ဒီမှာပြောင်းလာတော့လူလူများတဲ့နေရာတွေမှာသွားဖို့ရယ်လက်မှန်ဆေးဖို့ရယ်နှာခေါင်းစည်းတက်ဖို့ရယ်နောက်ဖြစ်တဲ့လူကိုနိုင်ကွာအချိန်မှနားနေရမယ်အစာဝဝလည်းစားရမယ်တော်တော်များများဒဝေးဖြစ်ပြီးဆိုအစာမစားနိုင်ရေပေါ့နော်တချို့ကလည်းအခုအေးမိလို့ပေါ့ရေမိုးမိလာလို့အဲဒဝေးမိကြလို့ထင်ကြတယ်မှန်ပါတယ်ဒါပေမဲ့လည်းမိုးမမိပဲနဲ့အိမ်ထဲမှာနေရင်းနဲ့ဆိုတော့အစည်းအဝေးခတ်မှတယ်မှာအစည်းအဝေးလုပ်ရင်းနဲ့တယောက်ကနားရှိတဲ့ကိုယ်စီရောက်လာပြီးတော့ကိုယ်ရှူလိုက်မိလို့လည်းကိုယ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီဖြစ်လာတဲ့လက္ခဏာတွေပြလာပြီဆိုတော့ဒီ virus အဆင့်မှာတော့သူကနှစ်ရက်သုံးရက်အတွင်းပျောက်တာဖြစ်တဲ့အတွက်အဲ့ဒီအချိန်မှာဆိုင် paracetamol တောက်တာအပြင်စနာရီရောဘယ်လိုမျိုးဒီအထောက်အကူပြုတဲ့ကုသမှုတွေလုပ်လို့ရလဲ
နိုင်ငံတကာမှာတော့ virus သေးသေးပေါ့ဘာမှညီမတော့ခင်မစားပါဘူးအဲ့တော့အခုချက်ရှိဆေးရမ်းမှာကျွန်တော်တို့ပြီးနေတာက paracetamol အခက်ခဲပျောက်စေကျွန်တော်တို့ကနားညီဖို့အစာဘောကလင်စားဖို့ညီဘောကလင်တောက်ဖို့ဒီလောက်နဲ့ပဲကျွန်တော်3-4ရက်အတွင်းနာလန်ထားပါပါတယ်ချစ်ရတဲ့ရက်လောက်နဲ့ပဲနာလန်ထားပါပါရှိပါတယ်ဆေးတော့ပုံမှန်တော့အောင်အစာမှန်မှန်စားရမယ်အနားယူရမယ်ပေါ့နော်အဲ့တော့လွတ်မသွားပါနဲ့ကြောင်းမသွားပါနဲ့သိချာမှာလိုက်ရတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့အစာအဟာရဘာဝလည်းစားရဆိုတဲ့နေရာမှာကျွန်တော်ပြည့်ရတဲ့အစာစားပါဗျာအရက်တူကော်ဖီရောမသောက်ပါဘူးပေါ့အရက်ဒီနောက်ဆေးလေးတွေရောမသောက်ပါဘူးပေါ့ကောစားတာအစာရက်ပါဟ
ုတ်ကဲ့ဆရာအဲ့တော့ဒီတုတ်ကွေးရောဂါဖြစ်နေတဲ့အချိန်မှာပဲဒီထူးထူးခြားခြားစောင့်ကြည့်ဖို့နေထားရရော
တုတ်ကွေးကနေ့ရက်3ရက်နဲ့ပြန်ကောင်းသွားတာတစ်ဖက်တည်းကြော်ရင်တုတ်ကွေးမဟုတ်တော့ဘူးအဲ့ဒီအဖျားတစ်ပတ်တွင်းမှာပဲကျွန်တော်ယူသွားတယ်ဒါပေမဲ့လည်းအခုကျွန်တော်တွေ့ထူနေရတာကဒီတပတ်ကျော်ပြီးတော့အဖျားမချတဲ့လူတွေကတိုက်ဖိုက်ရောဂါဝင်နေတာရှိတယ်အဲ့တော့ဒါကတိုက်ဖိုက်များဖြစ်နေမလားဆိုတာဆရာများစဉ်းစားတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုဒီဖြစ်ပြီးတဲ့အခါမှာတချို့ကလေချောင်းဆိုးပြီးတော့ကျန်နေခဲ့တယ်ပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
တာမန်အဖြစ်တော့ကျွန်တော်တို့ဒီတုတ်ကွေးပြီးရင်ချောင်းဆိုးကတချို့နှစ်ပတ်လောက်ထိအောင်ကြာလာရှိတယ်ဒီချိန်မှာဆံကသူကသူ့ချောင်းဆိုးမှာသတိတွေပါသလားပေါ့ကျွန်တော်စစ်ဆေးရမှာပေါ့နော်သတိတွေကခဲနေလားအဖျားရှိနေသေးလားအဲ့ဘက်မှာမူတည်ဆိုကျွန်တော်တမန်ရိုက်တင်နေနေမယ်နောက်ပိုင်းမှာကျွန်တော်ပရိစီကဖေးလို့ခေါ်တဲ့ဘက်တီးရီးယားပေါ်တဲ့ပေါ့တုတ်ကွေးကဗိုင်းရပ်စ်နောက်ပိုင်းမှာဘက်တီးရီးယားဝင်ပြီးတော့ဆုတ်နမိုးနီးယားတွေရသွားနိုင်တယ်လေအဲ့တော့ဒါကြီးအရာတွေမဖြစ်အောင်ကျွန်တော်စောင့်ကြည့်ရပါတော့။တာမန်ချောင်းဆိုးတာကတော့ကျွန်တော်ရေနားများတောက်ပြီးတော့ခုနကကိုခန္ဓာရေတက်မခန့်ချအောင်လုပ်ထားရင်တော့တော်တော်ကျော်ပြီးတော့ကျွန်တော်ချောင်းဆိုးသက်တာပါတတ်ပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရရဲ့အသုံးအနှုန်းကိုရခိုင်ပြည်နယ်ကဒေသခံတွေကနေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေအလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်ရရှိဖို့လိုအပ်တယ်လို့ဝန်ကြီးတစ်ပါတီကနေသဘောထားထုတ်ပြန်ခဲ့တယ်ဆိုတာနဲ့အသစ်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်တာခံနေရစေလို့တိုင်းနာလူ့အခွင့်အရေးအဖွဲ့တွေကနေပြောဆိုနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ3ရက်နေ့ကစစ်တွေမြောက်ဦးမင်းပြပုံနာကျွန်းဘူးတီတောင်စတဲ့မြို့နယ်73မြို့နယ်မှာစံတပြကန့်ကွက်ခဲ့ကြပါတယ်။ Sitwin Muga, Sanato Popwema, Jehan Tangaro Re Bawin, Yokan Tatong Joga, Wingaba Gwingani, Muda Balebi, Bingligo, Binglilo, Sakobo, Yakai Muda Rigo, Yakai Lumulo, Tong Nomu, Sare, Donso Jadrigo, Donso Sanap Yaget Javare, Agulo, Gangwa Sanato Pomurijang, Yakai Bine Soyaga, Yakai Bine Shi, Bogda Bada Gogwe to Dita Kantayan Damiasa, Yakai Lumulo, Donsuema Pietelo, Sulaila Lianiga, Jinja Jetopian Kabe.
ပင်လီတွေကိုဘယ်လိုဆက်ပြီးတုံးလုံးမယ်ဆိုတာကိုဖော်ပြခြင်းမရှိခဲ့ပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လုံးကိုအောင်မြင်မှုအပြည့်အဝရရှိဖို့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်ရရှိရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်း ဤရောက်ဖွဲ့စီအားလုံးပါဝင်ခွင့်မရှိရင်တနင်္ဂနွေနေ့တိုင်းတာနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မှာမဟုတ်ကြောင်းအန်အန်ဒီရဲ့အစိုးရတစ်ဦးဆောင်ပြီးနိုင်ငံရေးစနစ်ကိုပြောင်းလဲမယ်လို့ကြွေးကြော်ထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကြိုးစားနေတဲ့အပေါ်မှာမွန်ပြည်တပ်ပါတီဝန်တာအားရတယ်လို့လည်းဖော်ပြထားပါတယ်။မွန်ပြည်တပ်ပါတီတူဥက္ကဋ္ဌနိုင်ငံဟန်တ
July la tayan ni ga ni pyan ne tin ma la ni bi mi chin na bo mo ka lan ma ji anaw ba le sin kaung ywa ani ma si ye lo sha la de myama tat mro kha ma ya 382 ne kha la ya 51 pu paung tat in a re go kan e tat phwe re mai nwe ne khu khan tai khai khe de lo kan o bat ga pyo ba de ကျောက်စိမ့်မော်ဖက်ကတ်မြို့နယ်ဘက်မှာဆိုရင်လဲကချင်လွတ်လပ်ရေးတပ်မတော် KNA တပ်ရင်း6တပ်ဖွဲ့များနဲ့အစိုးရတပ်တွေကြားဇွန်လ6ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်27ရာစုပင်လုံးညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကန်အဖွဲ့များထိပ်သီးအစည်းအဝေး EAOS Summit ကိုဇူလိုင်လအတွင်းကချင်ပြည်နယ်မိုက်ကြရောင်မှာကျင်းပဖို့အစီအစဉ်နေတဲ့အချိန်မှာပဲ KNO ဗဟိုဌာနချုပ်လိုက်စာမြို့အနီးတစ်ဝိုက်နဲ့ဖက်ကတ်ဒေသတွေမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်အစိုးရတက်တက်လာတဲ့နောက်ပိုင်းကနေတိုက်ပွဲတွေဇက်တိုက်တိုးလာသလိုလက်တလောတိုက်ပွဲများကြောင့်နှစ်ဖက်အသေးအပြောက်ရှိနေတယ်လို့ကယန်ဝန်သတင်းနဲ့ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။နေမည်ဆိုမှုရေးအားပြိုင်မှုကြောင့်ရှမ်းပြည်တပ်မတော် RCSSSA နဲ့တောင်ပလောင်မြို့တာလူမျိုးရေးတပ်မတော် TNLA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိနေပါတယ်။TNLA ပြန်ကြားရေးဌာနကနေထုတ်ပြန်ချက်တင်အရာစူလိုင်လပထမပတ်တွင်ကြောက်မဲမြို့နယ်နဲ့မန်တုံမြို့နယ်တွင်မှတိုက်ပွဲတွေ6ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ကြောက်မဲမြို့အနောက်မြောက်ဘက်မိုင်30ခန့်အကွာကင်းကာယာနီးမှာရှိတဲ့ RCSSSC တပ်စခန်းတစ်ခုကို TNLA ဘက်ကတင်ပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ထားပေမဲ့ RCSSSC ကတော့မဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မန်းရော်ဒေသခံရွာသား9ဦးသေဆုံးမှုအပေါ်အဖြစ်မှန်ဖော်ထုတ်ပေးဖို့အတွက်ရှမ်းကချင်ပလောင်အရက်ဘက်အဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့တအောင်ကျောင်းသားနဲ့လူငယ်များအဖွဲ့ကောင်းဆောင်မိုင်မျိုးအောင်ကပြောပါတယ်ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကမြမတမလို့စစ်ကြောင်းကနေမန်းရော်ဒေသမန်ကစ်နဲ့မန်တက်ရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းရွာသား9ဦးသေဆုံးမှုတွေဖြစ်ပေါ်လာခဲ့ပါတယ်စစ်တပ်ပိုင်မြဝတီတရင်စာကတော့ TNLA နဲ့တိုက်ပွဲဖြစ်ခဲ့တာဖြစ်ပြီး TNLA တပ်ဖွဲ့ဝင်တွေရဲ့အလောင်းလို့ဖော်ပြခဲ့ပေမဲ့ TNLA ဘက်ကငြင်းဆိုခဲ့ပါတယ်အခုလိုဒေသခံတွေကိုတပ်ဖြတ်မှုအပေါ်အဖြစ်မှန်ကိုဖော်ထုတ်ပြီးအရေးယူပေးဖို့တိုင်းရင်းသားအရက်ဘက်အဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာအသစ်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်ခံရစေလို့တိုင်းနာလူ့အခွင့်အရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးထားပါတယ်ရှင
်ဂျွန်လနောင်ပိုင်းကရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်ကျေးရွာသား9ဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်ဒီလိုတပ်ဖြတ်ချင်းခံရတဲ့အခြေအနေကိုဒေသခံအနာပိုင်တွေကနေစုံစမ်းစစ်ဆေးအရေးယူတာမျိုးမရှိသေးပါဘူး။လူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေစေလို့ရှမ်းလူ့အခွင့်အရေးမှန်နိုင်ကနန်းလွန့်စိန်ကပြောပါတယ်
။ဒီ
ထိုးခေါက်တဲ့ဟာလည်းဟိုကတော်တော်ဆိုးသွားနေရပေါ့ဒီလိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့မှရက်တန့်ဖို့ဟာတိုက်တွန်းချင်တာပေါ့နော်ဒီမှာခက်မဖြစ်ပေါ်အောင်ပေါ့
တာပြင်ရှမ်းပြည်မှာလူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းအစီရင်ခံစာကိုတောင်ပလောင်မျိုးတမိအဖွဲ့ကနေစွန်လ28ရက်နေ့ကတည်င်းစာရှင်းလင်းပွဲနဲ့ထုတ်ပြန်ဖို့ပြင်ဆင်ထားပေမဲ့တမတော်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့ဆိုပြီးပိတ်ပင်ဟန့်တားခံခဲ့ရပါတယ်ပလောင်မျိုးတမိအဖွဲ့ကတော်လွေပုံညိုကမြန်မာနိုင်ငံသားတွေခြေခံလူခွင့်ရေဆုံးရှုံးနေတယ်လို့ပြောပါတယ်
ရှင်ခံစားကြဖြစ်တတ်နဲ့ပတ်သက်နေတဲ့အစီရင်ခံစာဖြစ်လို့တဲ့ထုတ်လို့မရဘူးလည်းလို့ပြောတယ်။ဒီမှာဒီကတကယ်လည်းလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီလိုခြေခံလူခွင့်ရေးဖြစ်တဲ့လက်စွာပြောဆိုခွင့်နဲ့ပဒင်းဖြောင့်ဝေခွင့်ရှိသေးဘူးလို့အစမအနေနဲ့
လာတာပဲရှိနေသေးတဲ့ NLD အစိုးရဟာအယိုးဆွဲနေတဲ့အာဏာရှင်စနစ်ကိုတလွာချင်းခွာပြစ်မှရမယ်လို့ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်က NLD ပါတီအကြီးအကဲဦးရဲလိုင်ကပြောပါတယ်
ကျွန်တော်တို့ကလာပိုင်းလေးပဲရှိပါသေးတယ်။လာပိုင်းလေးရှိရဆိုတော့ကျွန်တော်တို့ကအချိန်လေးတော့ကျွန်တော်တို့ယူရမယ်။ဒီဥစ္စာကကျွန်တော်တို့ပါတီရဲ့အစိုးရတရားကရပောင်းတရားဆိုတော့ plan လေးရှိပါတယ်။ဒီဥစ္စာတွေကကျွန်တော်တို့ plan လေးကိုချပြီးလို့ရှိရင်ကျွန်တော်တို့ပြည်သူလူထုချပြ။များသောအားဖြင့် plan နဲ့ရှိရင်အာဏာရှိရလို့မြင်နေရ။အဲလိုမျိုးခံစားနေရအဲ့က mindset တွေကိုပြောင်းရင်ကျွန်တော်တို့အဆင်ပြေလာမှာပါ
။လက်ရှိမှာ NLD အစိုးရအနေနဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်အပေါ်ဩစာတည်ရောက်မှုမရှိသေးတဲ့အခြေအနေတွေကိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။တိုင်းရင်းသားဒေသတွေမှာလူခွင့်ရချိုးဖောက်မှုများဆက်လက်ကျူးလွန်နေဆဲဖြစ်ပြီးတပ်မတော်နဲ့ပတ်သက်တဲ့အမှုခင်းတွေကိုအရက်ပတ်တရားရုံးမှာစစ်ဆေးသင့်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကာမြန်မာနိုင်ငံသွင်းမှာစစ်နေရကြနေထိုင်ပြီးအပြန်ခရီးတည်င်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
ဆက်ပြီးတော့ချင်းပြည်နယ်ဒေသအတွင်းကွဲပြားနေတဲ့အနေအထားကြောင့်မင်းတပ်မတူပြီးပလဝါနဲ့ကံပလတ်စားတဲ့မြို့နယ်၄မြို့နယ်ကကိုစလဲရီကနေတောင်ပိုင်းချင်းမြို့သားနေလာခံကိုမင်းတပ်မြို့မှာဇူလိုင်လဒုတိယအပတ်လောက်ကနေတီးတန့်ကျင်းပသွားကြမှာဖြစ်ပါတယ်။တောင်ပိုင်းဒေသပေါ်အာယုံဆိုင်မှုနယ်ပါလို့အခုလိုတီးတန့်ခွဲပြီးကျင်းပရတယ်လို့ကော်မတီဝင်တွေကပြောဆိုမှုတွေရှိနေတယ်လို့တမိုင်းကျောင်းဆန်ရခန်းစားချက်တွေကြောင့်စိတ်ဝမ်းမကွဲသင့်ဘူးလို့ချင်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုမှုတွေရှိနေတဲ့အခြေအနေကိုတော့ကိုစလိုက်ရော့ဘတ်ရဲ့စူးစီချက်ကိုနိုင်ကိုအင်ကနေအခုလိုတင်ဆက်ထားပါတယ်
။တောင်ပိုင်းချင်းမျိုးရန်းညီလာခံကိုကျင်းပရတာနဲ့ပတ်သက်လို့ညီလာခံပြည်မြောက်ရေးကော်မတီတွင်းမှုဦးအောင်လောဟာကအခုလိုပြောပါတယ်
။သူတို့ပုံသဘောတူညီချက်များဆိုပြီးတော့ထုတ်ပြန်ထားတဲ့150ချက်အပေါ်မှာကျွန်တော်တို့အမြင်ကကျွန်တော်ရဲ့လူထုအမှန်ကိုစားကြည့်တဲ့လူများတက်ရောက်ရှိနေပါဝင်ခြင်းမရှိတဲ့အတွက်ဒါကကျွန်တော်တို့ပုံသဘောတူညီချက်လို့ကျွန်တော်လောလောဆယ်မတန်းဖန်နိုင်ပြီးဘောနော်ကျွန်တော်တို့ဘက်ကပါဝင်ခြင်းမရှိသေးဘူးလို့ကျွန်တော်ခံစားရတယ်။ဒါပေမဲ့ဒီဟာကိုကျွန်တော်တို့တည်သားမှာရှိတဲ့တောင်ပိုင်းမှာကျွန်တော်ပြန်ပြီးချတာပြီးတော့ခင်ဗျားတော့သူတို့ချင်းညီလာခံအလုပ်တဲ့ဟာကိုကျွန်တော်တို့ဒီမှာပြန်ပြီး confirm လုပ်ဖို့သဘောပဲ
။ပြီးခဲ့တဲ့2013ခုနှစ်ကချင်းမြင့်နယ်ရဲ့မြို့တော်ဟာကားမှာဒုတိယကြိမ်မြောက်ချင်းမျိုးရန်းညီလာခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ကျော်ရရှိခဲ့ကြတယ်လို့အဲ့ဒါလို့သမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းဒေသဟာကျူးဆိုင်မှုအားနည်းပြီးညှင်းပယ်မှုတွေခံနေရတယ်လို့ခံစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုစီစဉ်ရတာဖြစ်တယ်လို့ဦးအောင်လောဟာကပြောပါတယ်ချင်းမျိုးရန်းဒီမိုကရက်တစ်ပါတီတွင်မှုစလိုင်းကျဲဦးပြီးထောင်ကတော့အချင်းချင်းကြားတိုင်ပင်ညှိနှိုင်းဖြည့်ရှင်းတင်တယ်လို့ပြောပါတယ်
2013ညလခါဟာအနေချက်ရှိပါတယ်တောင်ပိုင်းကိုကျွန်တော်ထွက်ချူရှိုးတဲ့ပိုင်းတွေလည်းရှိခဲ့ဖွင့်ရှိခဲ့ဖို့မှာပေါ့ဒါပေမဲ့ဒီဟာကိုဖြည့်ရှင်းတဲ့နေရာမှာအောက်စုအကုန်လုံးခွဲပြီးတော့ဒါပြီးရောဆိုပြီးတော့နေလန်းကလာပုံသမုနဲ့ကျွန်တော်လောက်နေရင်ရှိသွားနိုင်မှာမဟုတ်ဘူးနေနိုင်ပြီးတော့ဒီထက်ပိုကောင်းတဲ့ဟာကိုကျွန်တော်တွားတင်တာပေါ့
တောင်ပိုင်းညလခါမှာ27ရာစုပင်လုံးညလခါကပြည်တော်စုငင်းချမ်းရေးညလခါကိစ္စကိုလည်းအထူးကဦးစားပေးအနေနဲ့ဆွေးနွေးသွားကြမှာဖြစ်ပြီးချင်းမြင့်နယ်တောင်ပိုင်းဒေသမှာရှိတဲ့မြို့နယ်၄မြို့နယ်ကြားအမျိုးသားရေးလုံငန်းပိုင်းဆိုင်ရာမှာရေရှည်အလုတ်သွဲလုံနိုင်ရေးစုံရဖွဲ့စည်းတစ်ခုဖြစ်ပေါ်လာရေးကိုလည်းဆွေးနွေးကြမယ်လို့သိရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုရခိုင်ပြည်နယ်73မြို့နယ်မှာဒေသခံတွေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ဒါကတော့နေဆက်သတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်းသတင်းလှအစီအစဉ်ပါရှင်။ VOA American Than ရဲ့မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာမှာသွားရှင်နေကြည့်ရှုနားဆင်နိုင်ကြပါတယ်။လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဒီကနေ့ကမ္ဘာနဲ့တကွာအိုးအိမ်ဆုံးခွာပြီးတော့ပုံးရှောင်ထွက်ပြေးနေကြသူတွေနဲ့ဒုက္ခတွေတွေအဖြစ်နေထိုင်ကြသူတွေအရေအတွက်ဟာတန်ပေါင်း60ဝန်းကျင်ရှိပါတယ်။တချို့ကတော့အကျန်းဖက်ခံရမှုကနေလွတ်မြောက်အောင်ထွက်ပြေးတင်းရှောင်နေကြသူတွေဖြစ်တယ်လို့တချို့ကလည်းငတ်မှုခေါင်းမမှုဘေးဒဏ်ကြောင့်လို့ထွက်ပြေးနေကြသူတွေဖြစ်ပါတယ်။တချို့ကတော့ရုတ်တရက်ကြုံတွေ့ရတဲ့ရေဘေးလိုသ အခြေအနေလည်းဖြစ်ပါတယ်။ဒီလိုအိုးရင်စွန့်ခွာထွက်ပြေးနေကြသူတွေကထက်ဝက်လောက်ဟာအသက်18နှစ်အောက်အရွယ်တွေဖြစ်ကြပါတယ်။အရက်သားပြည်သူတွေအိုးရင်စွန့်ခွာထွက်ပြေးတင်းရှောင်ကြရတဲ့ပဋိပက္ခဘေးဒုက္ခတွေကြောင့်ကလေးတွေမှာထိခိုက်ကြပါတယ်။ဘာကြောင့်လဲဆိုရင်ဒီဖြစ်ရတဲ့ကြောင့်ကလေးတွေရဲ့နေထိုင်ရေးနဲ့တင်ကြားနိုင်ခွင့်ရစေနိုင်တဲ့လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ကိုပြက်ပြားစေလို့ဖြစ်ပါတယ်။ထပ်ဖြစ်ရမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးမှုတွေမှာလည်းကလေးတွေရဲ့ပညာဆက်လက်တင်ကြားနိုင်ရေးကိုဦးစားပေးအဖြစ်မဆောင်ရွက်နိုင်ကြပါဘူး။ဒါကြောင့်ကလေးတွေရဲ့အနာဂတ်အတွက်ညှိနှိုင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေကြရပါတယ်။ပဋိပက္ခပြဿနာဟာတက်တန်းရှည်ကြာလာတာနဲ့အမျှအိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေကြရတဲ့မိသားစုတွေရဲ့ပြမျှတက်တန်းဟာနှစ်ပေါင်း20ရှိလာပြီးကလေးတွေရဲ့ငယ်ရွယ်တဲ့ဘဝတစ်လျှောက်လုံးအိုးမဲ့အိမ်မဲ့ပညာသင်ကြားရမှုမရှိဘဲပြည်ပကိုထွက်ပြေးတင်းရှောင်ရင်းအချိန်ကုန်နေကြပါတယ်မျိုးဆက်တစ်ခုမှလူမှုအတိုင်းဝိုင်းအတွက်လိုအပ်တဲ့အခြေခံကျွမ်းကျင်မှုဘာတစ်ခုမှမရှိဘဲကြီးပြင်းလာခဲ့ကြရတယ်လို့ USAID အဖွဲ့ရဲ့ပညာရေးဆိုင်ရာညွှန်ကြားရေးမှူး Evelyn Rodriguez Perez က blog စာမျက်နှာမှာမကြသေးခင်ကရေးသားခဲ့ပါတယ်ဒီကနေ့နိုင်ငံပေါင်း35နိုင်ငံကအသက်3နှစ်နဲ့18နှစ်ကြားကလေး85သန်းဟာအရေးပေါ်ပညာရေးအထောက်အကူတွေလိုအပ်နေကြပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ပြည်ပခအရေးခင်းတွေမှာကြုံတွေ့နေကြရတဲ့အရက်ဒေတာကကလေးတွေပညာဆက်လက်သင်ယူနိုင်ခွင့်ရရှိရေးအကူအညီပေးနိုင်မယ့်အစီအစဉ်တစ်ရပ်ကိုစတင်ဆောင်ရွက်ခဲ့ပါတယ်။ဒီကနေ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဟာပညာရေးအထောက်အကူပေးနေတဲ့အဖွဲ့အစည်းတစ်ခုနဲ့လက်တွဲပြီးတော့ဒုက္ခသည်တွေရဲ့ကြွန့်ကျင်မှုအလုတ်ကံရရှိရေးစတာတွေကိုအွန်လိုင်းစနစ်နဲ့အထောက်အကူပေးတဲ့ 1000 plus Coursera အစီအစဉ်တစ်ခုကိုစတင်လှုပ်ဆောင်နေပါတယ်။အမေရိကန်တန်ယုံနေကောင်စစ်ဝင်ယုံနေကဒေတာကန် NGO အဖွဲ့တွေနဲ့လက်တွဲပြီးတော့လူတွေတွေ့ဆုံကကူညီမှုတွေပေးနေပါတယ်။ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကလည်းအရေးပေါ်အခြေအနေမှာကလေးတွေကိုပညာဆက်လက်သင်ယူနိုင်စေရေးအတွက် Education Cannot Wait Fund ဆောင်ဆိုင်မနေနိုင်တဲ့ပညာရေးရန်ပုံငွေအစီအစဉ်တစ်ခုကိုမေလ23ရက်နေ့မှာစတင်လှုပ်ဆောင်ခဲ့ပါတယ်။ရည်ရွယ်ချက်ကတော့စက္ကူးမကူကာလမှာကျောင်းပညာကိုဆင်ဆက်မပြတ်ရရှိနိုင်စေရေးအတွက်လှုပ်ဆောင်ပေးဖို့ဖြစ်ပါတယ်။အဲ့ဒီရန်ပုံငွေကိုနိုင်ငံတကာနဲ့ပုဂ္ဂလိကအလှူရှင်တွေနဲ့ပြည်သူတွေထံကနေစုဆောင်းရရှိနိုင်မယ်လို့မျှော်မှန်းထားပါတယ်။ဒုက္ခသည်ကလေးတွေအနေနဲ့ပညာသင်ကြားခွင့်ရရှိရေးဟာအရေးပေါ်လိုအပ်ချက်တစ်ရပ်ဖြစ်ပါတယ်။ဆောင်ဆိုင်မနေနိုင်တဲ့ပညာရေးရန်ပုံငွေအစီအစဉ်ဟာပညာဖြန့်ဝေပေးရေးလှုပ်ဆောင်နိုင်ဖို့အတွက်ကျွန်တော်တို့လိုအပ်နေတဲ့လမ်းစာတစ်ခုဖြစ်နိုင်ခြေရှိပါတယ်လို့ USAID ရဲ့အုပ်ချုပ်ရေးမှူး Gil Smith ကပြောပါတယ်။ဒီအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကကနအူးလှူဒန်းငွေဒေါ်လာတန်း20ထည့်ဝင်ဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်။ဒီကလေးတွေရဲ့အနာဂတ်အတွက်အလွန်လိုအပ်နေတဲ့အရေးကိစ္စအတွက်ကျွန်တော်တို့ရဲ့မိတ်ဆွေတွေလှုပ်ဖော်ကြံပတ်တွေကလည်းပူးပေါင်းပါဝင်ကြဖို့တိုက်တွန်းလိုက်ရကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
နိုင်ငံချိုင်းဝန်ကြီးဟောင်းဟစ်လာရီကလင်တန်ဟာသူ့နိုင်ငံချိုင်းဝန်ကြီးတာဝန်ယူထားချိန်တုန်းကထိဝက်ချက်လက်တွေပါဝင်တဲ့အီးမေးလ်တွေကိုရယူပေးပို့တာမှာလုံခြုံမှုမရှိတဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုတုံးကျတဲ့အတွက်အလွန်မင်းပေါ့ရော်တယ်ဆိုတာစုံစမ်းစစ်ဆေးသူတွေတွေ့ခဲ့ပေမဲ့ဘာကြောင့်ရာဇဝတ်ကြောင်းရဆွဲချက်မတင်ဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီး FBI အကြီးအကဲကကြက်တက်ပရင်းနေမှာအောက်လွတ်တော်ကော်မတီကိုခုခံပြောဆိုခဲ့ပါတယ်American Piron Sun ကနှစ်ရက်အတွင်း Africa နယ်ပွား American နိုင်ငံသား2ဦးကိုရဲကတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီး American သမ္မတ Barack Obama ကဒီလိုဝန်내ခြေခွဲပုံဖြစ်ရတွေကိုအများကြီးကြုံခဲ့ရပါတယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Poland နိုင်ငံ Warsaw ကို NATO ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်ရောက်သွားပြီးမကြခင်မှာပဲသမ္မတ Obama ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ Britain နိုင်ငံမှာဝန်ကြီးချုပ်ယာရုတဲ့ဝင်းအောင်ရှင်းပြမှု British ပြည်ထောင်ဝန်ကြီး Theresa May နဲ့စွန့်ဝင်ဝန်ကြီး Andrea Leadsom တို့ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။ချက်တပရီနှင့်ဒုတိယကြိမ်မဲပေးရာမှာ Miss Theresa May က199မဲ Andrea အတွက်က84မဲရခဲ့တာပါ။ American နိုင်ငံကြီးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ် Christy Kenny ဟာမြန်မာနိုင်ငံကိုဇူလိုင်လ12ရက်ကနေ14ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တွေကိုတက်ရောက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေလူမှုလူဖွဲ့စည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
။ဒေါက်ခင်မြတ်သက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဒေးဗစ်မက်ဂနက်စ်ဖြစ်ပါတယ်ရှင်။တောက်ချာနေနေနဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလောက VOA သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လင်းမှာမို့စောင့်မျှော်နားဆင်ကြပါနော်။
This program has come to you from the Voice of America, Washington.